မေကန်ပြည်အောင်စုတက်ဆက်ပြည်နယ်မှာပုတ်ထူးနေကဓာတ်ပြေဩဇာဆက်ယုံပောက်ကွဲခဲ့တဲ့ West မြို့ကအပြက်စီးတွေကြားမှာအသက်ရှင်ကျန်ရင်းမဲ့သူတွေကိုဆက်လက်ရှာဖွေနေစဉ်အတွင်းမှာပဲတိုက်ဆုံနေတဲ့ရုပ်လောင်း12ခုကိုကယ်ဆယ်ရေးလုပ်သားတွေကတွေ့ရှိခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာပြင်းထန်လို့တဲ့အတွက်ငလျင်အသေးစားတစ်ခုလှုပ်ခတ်သွားသလိုမျိုးကိုဖြစ်ခဲ့တာပါ။ပုတ်ထူးနေညကပောက်ကွဲမှုကြောင့်တိုက်ဆုံခဲ့သူအများစုဟာမိသက်သမားတွေနဲ့ဆေးဘက်အကူအညီပေးရေးလုပ်သားတွေဖြစ်တယ်လို့ West မြို့ဒေသခံတွေကပြောပါတယ်။အဲ့ဒီလူတွေဟာပောက်ကွဲမှုမဖြစ်ခင်ကဆက်ယုံမီးလောင်နာကိုကူညီဖို့တွားရောက်ခဲ့တာဖြစ်ပါတယ်။ဒီပောက်ကွဲမှုကြောင့်လူပေါင်း100လောက်ဒဏ်ရာရခဲ့တယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။အာဏာပိုင်တွေကတော့ပောက်ကွဲမှုကြောင့်ပျက်စီးသွားခဲ့တဲ့အိမ်80ကိုငွေရောက်ရှာဖွေနေတာကြောင့်သူတို့အနေနဲ့နောက်ထပ်တေဆုံသူတွေတွေ့လာနိုင်တယ်လို့ဆိုရင်းနေကြပါတယ်။တေဆုံမှုတွေဟာမီးလောင်မှုကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးသူတွေကတော့အဲ့ဒီမှာရှိတဲ့အန္တရာယ်ရှိလာနိုင်တဲ့ဓာတုပစ္စည်းတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြပါတယ်။အဲ့ဒီကလေထုတွေထဲမှာအန္တရာယ်ဖြစ်စေနိုင်တဲ့ဓာတုပစ္စည်းထုတ်လုပ်မှုကိုတိုင်းတာဖို့အတွက်နိုင်ငံတော်လုံခြုံရေးအဆောင်တက်တွေကိုလည်းဆေးလွှတ်ထားပါတယ်ရှင်။